အောက်တိုဘာ23ရက်နေ့ညပိုင်းကစစ်ကောင်စီရဲ့ဖမ်းဆီးခြင်းခံခဲ့ရတဲ့88မျိုးဆက်ចောင်းသားကောင်းဆောင်တူဦးဖြစ်သူကိုချင်းမီခေါ်ကိုကျော်မင်းယူရဲ့အသက်အန္တရာယ်အတွက်အထူးစိုးရိမ်မိတယ်လို့မိသားစုဝင်တွေကပြောပါတယ်။သူဟာအင်အားသုံးဖမ်းဆီးခံရတာကြောင့်ထိခိုက်မှုတစုံတရာရှိခဲ့တယ်လို့လည်းသိရပါတယ်။ဒီအကြောင်းကိုတော့ကိုသားညုံကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
88ចောင်းသားမျိုးဆက်ခေါင်းဆောင်တူဖြစ်တဲ့ကုချင်းမီခေါ်ကုကျော်မင်းယူကိုရောင်တိုင်းဒဂုံမြို့နယ်မြောက်ပိုင်းကနေတဲ့အိမ်မှာအောက်တိုဘာလ23ရက်နေ့ညပိုင်းစစ်ကောင်စီလုံခြုံရေးတပ်တွေကဖမ်းဆီးခဲ့တာဖြစ်တယ်လို့သိရပါတယ်။ဖမ်းဆီးခံရတဲ့အခြေအနေကိုကုချင်းမီရဲ့ဇနီးလည်းဖြစ်88ငင်းငယ်ရင်းနဲ့ပွန်လင်းလူဖွဲ့စည်းခေါင်းဆောင်တူလည်းဖြစ်တဲ့မန္နီလာတင်ကဗီဒီယိုကိုတီးပြပြောပါတယ
်။ဟုတ်ကဲ့မင်းည9နိုင်နောက်ပိုင်းကမြောက်ဒဂုံကအိမ်လေးမှာဒီအိမ်တကားတွေဖြတ်စီပြီးတော့ဝင်ရောက်ဖမ်းဆီးရလို့ကျွန်တော်သိရပါတယ်။
ဖန်စီကားစီမှာအင်အားသုံးဖန်စီမှုရှိခဲ့တာမို့လဲကုချင်မီရဲ့အသက်အန္တရာယ်အတွက်အထူးပဲစိုးရိမ်ပူပန်မိတယ်လို့မနီလာတင်ကဗီဒီယိုကိုပြောပါတယ
်။အဲဒီမှာတော့ကုချင်မီနဲ့အတူနေတဲ့ပါးနှစ်ယောက်ကအခုထပ်ပြေးလွတ်မြောက်သွားတယ်ပေါ့နော်။သူတို့ပြန်ပြောရတဲ့အရာဆိုတော့ဟိုဘက်ကအင်အားနဲ့လာတယ်ဆိုတဲ့အခါမှာပြီးတော့ဒီဖန်စီသွားတယ်ဆိုတဲ့အခါမှာတော့ကုချင်မီရဲ့ဒီအသက်အန္တရာယ်တော့ကျွန်တော်တို့စိုးရိမ်တယ်။ဘာဖြစ်လို့လဲဆိုတော့စစ်ကောင်စီကအခုမျိုးဒေါ်လာရေးမှာကောင်ကဖန်ဆီးသွားသည်များဟာကျွန်တော်ပြန်ကြားတဲ့တွင်တွေကလုံးဝမကောင်းခဲ့ဘူးဒီဆုံးသွားတယ်ကျွန်တော်တို့ရဲဘော်တွေဒီဆုံးသွားတယ်ဆိုတဲ့တွင်တွေကြားရတယ်ဖန်ဆီးသွားတယ်လည်းဖန်ဆီးတဲ့စစ်တော်ရေးကာလမှာမတရားရိုက်တဲ့ဓာတ်တွေပြင်ပနှိပ်စက်တာတွေအာပုံစံမျိုးစုံနဲ့တုံ့ပြန်ရတယ်ဆိုတာကိုလည်းကျွန်တော်ကြားသိရတယ်အခုကိုကြီးမီပါသွားတဲ့နောက်ပိုင်းအခြေအနေမှာပေါ့နော်ဖြစ်ပေါ်လာတဲ့အခြေအနေအားလုံးကိုလည်းစစ်ကောင်စီကတာဝန်ဖြေရှင်းရမယ်ဘာဖြစ်လို့လဲဆိုတော့သူ့ရဲ့အသက်အန္တရာယ်ကျွန်တော်တို့အခုအချိန်မှာအရန်ဆိုးရိမ်နေပါတယ်ဖြစ်
ကိုဂျီမီဖန်စီခံခဲ့ရတဲ့တကုံမြို့နယ်မြောက်ပိုင်းမှာဒီကနေ့မနေ့လင်းအားကြီးအချိန်ပြစ်ခတ်မှုတချို့ရှိသလိုပဲပိတ်ဆို့ရှာဖွေမှုတွေလည်းရှိတယ်လို့လည်းဒေသခံတွေကတဆင့်သိရပါတယ်။ဒါဟာသူ့ကိုဖန်စီမှုနဲ့ဆိုင်မဆိုင်ဆိုတာကတော့ရှင်းလင်းလင်းမရှိပါဘူး။ကိုဂျီမီက1988ခုနှစ်ကျောင်းသားလှုပ်ရှားမှုမှာဥဆောင်ပါဝင်ခဲ့သူတူဖြစ်တယ်လို့ပဲ1988ခုနှစ်ကစလို့မြန်မာဒီမိုကရေစီရေးလှုပ်ရှားမှုတစ်လျှောက်ပါဝင်ခဲ့တဲ့အတွက်နှစ်ရှည်ထောင်နဲ့ကြာခံခဲ့ရတဲ့နိုင်ငံကျင်းသားဟောင်းလည်းဖြစ်ပါတယ်။အဲဒီနောက်ဒီ88ငင်းငယ်ရင်းနဲ့ပွန်လင်းလူဖွဲ့စည်းမှာ88မျိုးဆက်ခေါင်းဆောင်တူဖြစ်တဲ့ကိုမင်းကိုနိုင်တဲ့တူဒီကနေ့ထိဥဆောင်နေတာဖြစ်ပါတယ်။2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာတော့ဆက်အာဏာသိမ်းဆက်ညီလှူရှာမှုတွေပါပါဝင်ခဲ့တဲ့အတွက်စစ်ကောင်စီကနေပြီးတော့ပုံမှန် 905 ခကွေးနဲ့သူ့ကိုဆွတ်ဆွတ်ဝရမ်းထုတ်ထားပါတယ်။2020ရွေးကောက်ပွဲမှာနိုင်ရခဲ့တဲ့လွှတ်တော်မတ်တွေဥဆောင်ဖွဲ့စည်းတဲ့ NUG ဂျာဂလာအမျိုးသားညီညွတ်ရေးအစိုးရရဲ့ online ဆွေးနွေးဟောပြောမှုတွေမှာလည်းသူ့ကိုမကြမ်းမကြာတွေ့ရလေးရှိပါတယ်။ကိုဂျီမီဖန်စီခံရတာနဲ့ပတ်သက်လို့စစ်ကောင်စီပြန်ကြားရေးကိုဗီအိုကဆက်သွယ်မေးမြန်းထားပြီးမြန်ထားပြီးမဲ့အခုချိန်ထိတစုံတရာတုံ့ပြန်ပြောဆိုမှုမရသေးပါဘူးခင်ဗျာ။